ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်ချောင်ခဲ့ကြရတဲ့ဒုက္ခသည်တွေအထက်ကလူဦးရေ3450ကျော်ကိုဒီနေ့စတင်လက်ခံဖို့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်အစိုးရကိုပြောဆိုထားတာပါ။တောင်ပြိုလက်ခံရေးစခန်းကနေဝင်ရောက်မယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားတဲ့အတွက်မြန်မာအစိုးရဘက်ကအဲ့ဒီစခန်းမှာဒီနေ့အစီအစဉ်ဆောက်ဆံနေခဲ့ကြတာပါ။ဒါပေမဲ့တရောက်မှပြန်ဝင်လာတာမရှိဘူးလို့မောင်တော့ခရံဦးချိုရင်မှဦးစိုးအောင်က RFP ကိုပြောပါတယ်။ပြင
်ဆင်တော့လာအရင်တိုင်းပါပဲကျွန်တော်တို့လုပ်နေကြတာဝင်ဖို့ပြင်ဆင်တာအခုတော့တရောက်မှရောက်မှာ။အခုချိန်ကျတော့မှဆက်သွယ်မလာဘူးလေ။
ဒီနေ့ပြန်ဝင်လာတာမရှိပေမဲ့တာဝန်ကျဝင်နှန်းတွေကတော့လက်ခံရေးစခန်းမှာဆက်ပြီးအစီအစဉ်ရှိနေကြအောင်မယ်လို့မောင်တော့ခရံဦးချိုရင်မုံကပြောပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းချောင်သွားကြတဲ့ဒုက္ခသည်တွေအထက်ကလူဦးရေ2200ရက်စီးရင်ကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာအစိုးရကိုတင်ပြခဲ့ပြီးနောက်အဲ့ဒီထက်ကလူဦးရေ3450ကျော်ကိုလက်ခံဖို့မြန်မာအစိုးရကသဘောတူထားခဲ့တာပါ။ဒါပေမဲ့မြန်မာအစိုးရဘက်ကသဘောတူထားတဲ့လူဦးရေ3450ကျော်နဲ့ပတ်သက်လို့ဘင်းနေမှလာမယ်ဆိုတာကိုဘင်္ဂလားဒေ့ရှ်ဘက်ကထပ်မံပြီးအတည်ပြုပေးပို့လာတာရှိသလားလို့မောင်တော့ခရံဦးချိုရင်မုံဦးစိုးအောင်ကို RFA ကမေးမြန်းရမှာဒီကိစ္စဟာနိုင်ငံခြားရေးဝန်ကြီးဌာနကသာသိနိုင်မှာဖြစ်တယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်သူနဲ့ညွှန်ကြားရေးမှူးချုပ်ဦးချန်အေး၊လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချားထားရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကို RFA ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လက်ခံဖြေကြားချက်မရှိပါဘူး။မြန်မာအစိုးရကလက်ခံဖို့သဘောတူထားတဲ့လူပေါင်း3450ကျော်နဲ့ပတ်သက်လို့မြန်မာနိုင်ငံကိုပြန်လည်တဲ့ဆန္ဒရှိမှရှိကိုဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေနဲ့ဒုက္ခသည်အရေးအကူအညီပေးနေသူတွေကပြီးခဲ့တဲ့ရက်ပိုင်းကဒုက္ခသည်စခန်းမှာပဲတွေ့ဆုံမေးမြန်းခဲ့တယ်လို့သိရပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုပြန်ဖို့အတွက်ဆန္ဒပြုသူတို့အမှမရှိဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသင်္ခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ဦးခင်မောင်ကပြောပါတယ်။ဒုက္ခသည်တွေအနေနဲ့ရိုဟင်ဂျာအမည်နဲ့နိုင်ငံသားရရှိရေးသူတို့နေထိုင်ခဲ့တဲ့ကြီးရွာကိုပြန်ပြီးသူတို့ရဲ့မူလပိုင်ဆိုင်မှုတွေကိုပြန်လည်ရရှိရေးလုံခြုံမှုရရှိရေးစတာတွေကိုအဓိကတောင်းဆိုနေကြတာဖြစ်ပြီးဒီအချက်တွေနဲ့ပတ်သက်လို့အာမခံချက်မရှိတာကြောင့်ပြန်လာဖို့ညှင်းဆုံနေကြတာလို့ဆိုပါတယ်မြန်မာအစိုးရကတော့နိုင်ငံသားဖြစ်ဖို့ဆက်လက်လျှောက်ထားရအောင်မဲ့အထောက်အထားတစ်ခုဖြစ်တဲ့ MPC ကတ်ကိုထုတ်ပေးမယ်လို့ပြောဆိုထားပါတယ်သင်္ခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ဥက္ကင်မောင်ကဒုက္ခသည်တွေရဲ့တောင်းဆိုချက်ကိုမရမရှင်းနေရပြန်မှာမဟုတ်ဘူးလို့ပြောပါတယ
်ကျွန်တော်တို့အတွက်အဲ့ဒီဒေသကတော့လူရင်းမှုမရှိဘူးကျွန်တော်တို့ယုံကြည်ချက်ချလို့မရဘူးနောက်အပြင်ကျွန်တော်တို့တောင်းဆိုနေတဲ့တောင်းဆိုချက်တွေမရမချင်းကျွန်တော်တို့ပြင်နိုင်မှာမဟုတ်ဘူးဆိုပြီးတော့လူတွေကပြောလာတယ်အဲ့ဒါကြောင့်မလို့အခုဒီအဲ့ဒီလောလောဆယ် repetition ကိစ္စကတော့အဆန်ပြေမလို့ကျွန်တော်မထင်ဘူးလူတွေကပြန်နိုင်ပေါ်တော့ဘာမှသူတို့စဉ်းစားကြတာမရှိဘူးဒါပဲကျွန်တော
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်ဆောင်ခဲ့ကြတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာအစိုးရက2018ခုနှစ်ဇန်နဝါရီနဲ့နိုဝင်ဘာလတွေမှာနှစ်ကြိမ်တိုင်ကြိုးပမ်းခဲ့ပါတယ်ဒါပေမဲ့အဲ့ဒီနှစ်ကြိမ်စလုံးမှာပြန်လည်ဝင်ရလာတာမရှိခဲ့ပါဘူးအခုအကြိမ်ဟာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့တတိယအကြိမ်ကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ်ဒီဒုက္ခသည်တွေနေရပြန်ရေးအစီအစဉ်နဲ့ပတ်သက်ပြီးလူအခွင့်ရေးအဖွဲ့တွေကကန့်ကွက်နေတာရှိပါတယ်ဒုက္ခသည်တွေနေရပြန်တဲ့အခါမှာသူတို့သဘောဆန္ဒနဲ့အညီလုံခြုံစိတ်ချပြီးဂုဏ်သိက္ခာနဲ့ပြန်ခွင့်မရမရှင်နှစ်ဖက်အစိုးရတို့ရဲ့ဒုက္ခသည်တွေလှည့်ပြောင်းရေးအစီအစဉ်ကိုရက်ဆိုင်ထားတဲ့နေလို့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကမနေ့ကပြောဆိုထားပါတယ်။ဒါ့အပြင် 45 Rise အဖွဲ့ကလည်းနေရပြန်ရေးအစီအစဉ်ကိုရက်ဆိုင်ထားတဲ့နေလို့ကြေညာချက်ထုတ်ပြန်ထားပါတယ်။ 45 Rise အဖွဲ့ဝင် Nikki Diamond ကတော့ဒုက္ခသည်တွေပြန်လာမယ့်ကိစ္စဟာမြန်မာအစိုးရဘင်္ဂလားဒေ့ရှ်အစိုးရနှစ်ခုတည်းနဲ့ဖြေရှင်းလို့ရနိုင်မှာမဟုတ်ပဲဒီကိစ္စပေါ်စိတ်ဝင်စားတဲ့အခြားနိုင်ငံတွေကပူးပေါင်းလှုပ်ဆောင်ဖို့လိုကြောင်းပြောပါတယ်။ဒါအပြင်မြန်မာအစိုးရအနေနဲ့နိုင်ငံတကာအသိုင်းအဝိုင်းနဲ့ပူးပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့ Nikki Diamond ကပြောပါတယ်
။ဝင်ကြတယ်ပတ်သက်စစ်စားကြည့်မယ်ဆိုသူတို့ဒီမြန်မာပြည်ထဲကိုပြန်လာပြီးထားပါအောင်အစိုးရကသွားခေါ်လို့ပြန်လာပြီးထားပါအောင်စစ်တပ်ကသူတို့လုံခြုံတာထပ်လုပ်မယ်ဆိုလို့ရှိရင်ဟိုလူတွေပြန်လာလို့ရှိရင်လည်းသူတို့ဟိုလုံခြုံမှုကအာမခံချက်မပေးနိုင်တဲ့အနေအထားမျိုးရှိတဲ့အခါကျတော့အစိုးရကလည်းစက်တနာမှာအစိုးရကိုယ်တိုင်လည်းဒီစက်တနာကြီးတစ်ခုလုံးကိုပေါ့နော်တိုင်းတွေဖြည့်ရှင်းဖို့ဟိုသူ့မှာလည်းအခက်အခဲရှိနိုင်တယ်တော်သူတင်ရဒီစစ်တပ်ကိုကျွန်တော်တို့ကသူတို့ရဲ့ဒီရှိနေတဲ့ချုပ်ဖောက်မှုတွေအတွက်ပေါ့နော်တောင်းရင်ခံမှုတောင်းရင်ယူပြီးရှိအောင်မြန်မာအစိုးရကကျွန်တော်တို့နိုင်ငံတကာဒီအတိုင်းအတိုင်းနဲ့ပူးပေါင်းပြီးတော့လုံဆောင်မှာတာလေဒီအခြေအနေကတူတိုးတက်ကောင်းမွန်တဲ့အခြေအနေတစ်ခုကိုဖြစ်ပေါ်မှာလို့ကျွန်တော်ကတော့ယူဆတယ
်ဒီကနေ့စတင်မဲ့နှစ်နိုင်ငံဒုက္ခသည်လွှဲပြောင်းရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာဒုက္ခသည်တွေကဆန္ဒထုတ်ဖို့ကန့်ကွက်နေကြပါတယ်သူတို့တွေမြန်မာနိုင်ငံကိုပြန်သွားရင်အရင်ကအတိုင်းအကြမ်းဖက်ခံရမှုတွေနဲ့ဖိနှိပ်မှုတွေကိုပြန်လည်ရင်ဆိုင်ရလိမ့်မယ်လို့ပြောကြပါတယ်မြန်မာအစိုးရအနေနဲ့ဒုက္ခသည်တွေရဲ့စိတ်ချလုံခြုံမှုအပေါ်သိတာရဲဆောင်ရွက်ချက်တည်းမရှိဘဲအတင်းအကျပ်ပြန်ပို့ခဲ့ရင်သူတို့တွေဟာစိုးရင်ကြောက်လန့်မှုတွေနဲ့ပြန်ပြီးရင်ဆိုင်ရမှာပဲလို့ဗြိတိန်နိုင်ငံအရှေ့ဆိုင်မြန်မာရိုဟင်ဂျာအသင်းကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာအစိုးရအပေါ် PRB ပြောဆိုနေပေမဲ့လက်တွေ့မှာဘာမှလှုပ်ဆောင်တာမရှိဘူးလို့လည်းပြောခဲ့ပါတယ်ရခိုင်ပြည်နယ်မောင်နှံဒေသမှာ2019ခုနှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေကြောင့်လူဦးရေ9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်မင်းသိမ့်အောင်ပါ